ကျမ်းမာရေးမကောင်းဘဲဖျားနာလာရင်ဆေးဝါးကုသမှုအတွက်လူတွေရဲ့အိတ်ထဲကစိုက်ထုတ်ရတဲ့ငွေကိုတတ်တာစီမဲ့ဒီကျမ်းမာရေးအာမခံလုပ်ငန်းတွေဟာအိန္ဒိယ၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့ဂါနာ၊ရဝန္ဒါ၊နိုင်ဂျီးရီးယား၊မာလီ၊ကင်ညာနိုင်ငံတွေမှာကြီးကြီးမားမားတိုးတက်ကောင်းမွန်လာနေတယ်လို့လေ့လာမှုအသစ်တစ်ခုမှတွေ့ရှိလိုက်ပါတယ်။ The Lancet ကသိပ္ပံပညာဂျာနယ်မှာဖော်ပြခဲ့တဲ့ဒီကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းဆိုင်ရာပြုပြင်ပြောင်းလဲရေးအကြောင်းမှာဆင်းရဲသားတွေပါဝင်တိုးပွားလာနေတဲ့လူဦးရေကိုကြေကြေပြန့်ပြန့်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်တာကိုစည်င်းစရားနဲ့ဖော်ပြထားပါတယ်။ဒီစည်င်းတွေအရဒီအာရှနဲ့အာဖရိက၉နိုင်ငံမှာဖိလစ်ပိုင်နဲ့ရဝန္ဒါမှာဆိုရင်လူဦးရေရဲ့၄ပုံ၃ပုံကိုကျန်းမာရေးအာမခံစနစ်နဲ့စောင့်ရှောက်ကူတာပေးနိုင်ပြီးအင်ဒိုနီးရှား၊ဗီယက်နမ်နဲ့ဂါနာနိုင်ငံတွေမှာတော့လူဦးရေရဲ့50ရာခိုင်နှုန်းကိုကျန်းမာရေးစောင့်ရှောက်ပေးထားနိုင်နေပါပြီ။ဒီကျန်းမာရေးလုပ်ငန်းအစပျိုးဆင်မှာပဲရှိသေးတဲ့အိန္ဒိယ၊နိုင်ဂျီးရီးယား၊မာလီနဲ့ကင်ညာနိုင်ငံတွေမှာဆိုရင်တော့လူဦးရေရဲ့20ရာခိုင်နှုန်းကိုပဲကျန်းမာရေးအာမခံစောင့်ရှောက်မှုပေးနိုင်ပါသေးတယ်။ဒီ၉နိုင်ငံစလုံးမှာအခုလိုကျန်းမာရေးစောင့်ရှောက်မှုကိုလူအများပြားစီရောက်ရှိနိုင်ဖို့ကြိုးပမ်းရေးအတွက်တနင်္ဂနွေလုံးကထောက်ခံသဘောတူထားပေမဲ့အကောင့်ထဲပေါ်ပုံချင်းကတော့ကွာခြားတယ်လို့ဝါရှင်တန်မြို့တော်အခြေစိုက်ကျန်းမာရေးစောင့်ရှောက်မှုအဖွဲ့တစ်ခုရဲ့ဒါရိုက်တာဂျီနာလာဂိုမာစီနိုကဆိုပါတယ်။သူမကပဲဒီကိစ္စမှာကရန်ပုံငွေရှိဖို့ကမရှိမဖြစ်အရေးကြီးတယ်လို့ဆိုပါတယ်။ဒါရိုက်တာလာဂိုမာစီနိုကပဲဒီရန်ပုံငွေအတွက်တချို့နိုင်ငံတွေမှာငှက်ဖြား TB နဲ့ HIV AIDS ရောဂါတိုက်ဖျက်ရေးကူညီပေးနေတဲ့အလှရှင်တွေကရန်ပုံငွေဝိုင်းထည့်ပေးတယ်ရဝန္ဒါမှာဆိုရင်ဒီအလှရှင်တွေထောက်ပံ့ငွေက50ရာခိုင်နှုန်းနီးပါးဖြည့်ဆွန်းပေးပြီးကင်ညာမှာဆိုရင်3ပုံတပုံတောင်ဖြည့်ဆွန်းပေးနိုင်တယ်ဒါပေမဲ့အခြားနိုင်ငံတွေမှာတော့အလှရှင်တွေငွေတွေကပေးတာကဒီထက်နည်းတယ်ဒါပေမဲ့နိုင်ငံတကာအများစုမှာတော့အစိုးရဘတ်ဂျက်ထဲကအဓိကထုတ်သုံးရတာဖြစ်တယ်လို့ဆိုပါတယ်ဒီ၉နိုင်ငံတွေကကျန်းမာရေးအာမခံစနစ်အကောင်းဆုံးနိုင်ငံတစ်ခုဖြစ်တဲ့ဂါနာနိုင်ငံမှာဆိုရင်ကျန်းမာရေးအာမခံလုပ်ငန်းအတွက်တီးတန့်အခွန်အောက်တာမျိုးရှိတယ်လို့လာဂိုမာစီနိုကထောက်ပြပါတယ
်။ In 2000, Ghana instituted a new value added or sales tax which was earmarked for the
2009မှာဂါနာနိုင်ငံအနေနဲ့ကုန်ပစ္စည်းဝယ်တဲ့ငွေကြေးပမာဏအပေါ်မူတည်ပြီးဒါမှမဟုတ်လည်းရောင်းတဲ့ငွေကြေးတန်ဖိုးပမာဏအပေါ်မူတည်ပြီးတော့ကောက်တဲ့အခွန်ငွေတွေကိုနိုင်ငံတော်ကျန်းမာရေးအာမခံလုပ်ငန်းအတွက်တီးတန့်သတ်မှတ်ဖယ်ထားပေးခဲ့ပါတယ်။အခုလိုမျိုးတတ်မှတ်ပေးလိုက်တာကြောင့်ဒီအာမခံလုပ်ငန်းအတွက်ငွေတွေပုံမှန်ကောင်းကောင်းကြီးဝင်လာပါတော့တယ်။အခုလိုမျိုးဝင်လာတာကြောင့်လည်းဂါနာနိုင်ငံအနေနဲ့နိုင်ငံလူရေအားလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်ခုကိုထူထောင်ပေးလိုက်နိုင်တာဖြစ်ပါတယ်။ဒီအစီအစဉ်ကြောင့်အစိုးရရဲ့ဝင်ငွေကိုကြီးကြီးမားမားတိုးပွားသွားစေပြီးတော့လူတွေအနေနဲ့လည်းသူတို့ပတ်စံအိတ်ထဲကစိုက်သုံးရတဲ့ငွေပမာဏလည်းအများကြီးနည်းသွားစေခဲ့ပါတယ်
။လာဂိုမာစီနိုကပဲနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်တော့အချွေးလျှော်ပေးထားတဲ့ငွေတွေကဒီကျန်းမာရေးအာမခံအတွက်စိုက်သုံးပြီးဖိလစ်ပိုင်နဲ့ရဝန္ဒါအပါအဝင်နိုင်ငံတချို့မှာတော့လူတွေဘက်ကလစင်သို့မဟုတ်နှစ်စင်ချီပေးဆောင်ရတယ်လို့ဆက်ပြောပါတယ်။အခုလိုလုပ်ရမှာတချို့နိုင်ငံတွေကတော့သက်သက်မက်မက်လူဒန်းစားတစ်ခုကိုပြစ်မှတ်ထားဆလုပ်ပြီးတဖြည်းဖြည်းချဲ့ထွေနိုင်အောင်တဆင့်စီလှုပ်သွားတာတွေရှိတယ်။ကင်ညာနဲ့နိုင်ဂျီးရီးယားမှာဆိုရင်တော့အစိုးရဝန်ထမ်းတွေနဲ့ဝင်ငွေကွန်ပေးနိုင်သူတွေကိုစပြစ်မှတ်ထားပြီးကျမရဲ့အမကန်စနစ်လောက်ခဲ့တယ်ဒါပေမဲ့အခုဆိုရင်ဒီနှစ်နိုင်ငံလုံးမှာအမျိုးသမီးကလေးနဲ့ဆင်းရဲတဲ့သူတွေကိုပါထည့်သွင်းစောင့်ရှောက်ပေးဖို့စလုပ်နေပြီလို့လာဂိုမာစီနိုကဆက်ပြောပါတယ်အခုလိုလူဒန်းစားတစ်မျိုးစီကိုစောင့်ရှောက်ပေးတာကနေလူအလုံးကိုစောင့်ရှောက်ပေးဖို့လုပ်တာကအားလုံးအသီးသီးငွေထည့်ဝင်ရတာဖြစ်ပြီးငွေပမာဏလည်းပုံများလာတာအပြင်ချမ်းသာသူတွေကဆင်းရဲတဲ့သူတွေအတွက်ငွေစိုက်ထုတ်ပေးတာမျိုးဖြစ်သွားတယ်လို့ကျမ်းမာတဲ့သူတွေကလည်းကျမ်းမာရေးချွတ်တဲ့သူတွေအတွက်ငွေစိုက်ထုတ်ပေးတယ်လို့ဖြစ်တာအတွက်အားလုံးအတွက်မြတ်မြတ်တတဖြစ်စေတာမို့ပိုအကျိုးရှိတယ်လို့လာဂိုမာစီနိုကဆိုပါတယ်။လာဂိုမာစီနိုကပဲဒီရန်ပုံငွေထည့်သွင်းတဲ့ကိစ္စအပြင်ဒီနိုင်ငံ၉နိုင်ငံတည်းကအများစုမှာအစိုးရနဲ့ပုဂ္ဂလိကကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုတွဲလုဆောင်စေတာကလည်းပိုထိရောက်မှုရှိစေတယ်။ဘာကြောင့်လဲဆိုတော့ပုဂ္ဂလိကကျမ်းမာရေးစောင့်ရှောက်မှုတွေကလူတွေအတွက်လလန်းပူမီစေပြီးရွေးချယ်စရာလည်းပိုများသွားစေလို့ဖြစ်တယ်လို့ဆက်ထောက်ပြပါတယ
် We have found in the countries that we examined in this study in Asia and Africa pretty much all of them have set up
ကျွန်တော်တို့လေ့လာခဲ့တဲ့နိုင်ငံတွေမှာတွေ့ခဲ့ရတဲ့နိုင်ငံတိုင်းနှီးပါးမှာကိုလွတ်လပ်ပြီးတော့အမေကိုကင်းတဲ့ agency တွေထူထောင်ပြီးသူတို့ကနေပြီးတော့ပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုဝယ်ယူသုံးစွဲနိုင်အောင်စီစဉ်ထားတာဖြစ်ပါတယ်
ကျမ်းမာရေးဝန်ကြီးဌာနကိုဒီဘတ်ဂျက်တစ်ခုလုံးစီမံခန့်ခွဲသုံးဆွဲဖို့ပေးလိုက်တာမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီကျန်းမာရေးအမခံဆောင်ရှောက်မှုလုပ်ငန်းမှာနောက်လိုအပ်ချက်တစ်ခုကအရေးအသွေးရှိတဲ့ကုသမှုတွေရဖို့နဲ့လိန်ညာမှုမရှိအောင်ကာကွယ်နိုင်ဖို့ဖြစ်တယ်။ဒီနေရာမှာနိုင်ငံကောင်ဆောင်မှုအားကောင်းဖို့လိုပြီးကျွမ်းကျင်တဲ့ဝန်ထမ်းတွေနဲ့အေဂျင်စီတွေရှိကဒီလ အနာဂတ်မှာဆိုရင်ကွန်ပျူတာသတင်းနည်းပညာကလည်းပိုရေးပါလာလိမ့်မယ်လို့ဆက်ရှင်းပြပါတယ
် There's been a lot of interest in a system that has been adopted widely across India that provides health coverage to
ဒီနည်းပညာတွေကိုစိတ်ဝင်စားအားကိုအများကြီးတိုးလာနေပါတယ်အိန္ဒိယနိုင်ငံမှာကြဲကြဲပြင်းပြင်းတုံးနေတဲ့စနစ်တစ်ခုမှာဆိုရင်ဆင်းရဲတဲ့သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးထားပါတယ်။သူတို့အနေနဲ့ smart card လို့ခေါ်တဲ့ကပ်ပြားထဲမှာသူတို့ရဲ့မှတ်တမ်းတွေကိုကွန်ပျူတာစနစ်နဲ့ထည့်သွင်းထားပြီးတော့ပြန်ဖတ်ကြည့်လို့ရတဲ့စနစ်ကိုသုံးထားပါတယ်။အဲ့တော့သူတို့ဆေးကုသမှုခံယူခဲ့ရင်ပြန်ပြီးတော့စစ်ဆေးဖော်ထုတ်လို့ရပါတယ်
။နောက်ဆုံးမှာလာဂိုမာစီနိုကအခုလိုမတူညီတဲ့အကောင့်ထည့်ဖော်မှုတွေဒီနိုင်ငံ၉နိုင်ငံမှာရှိခဲ့တာမို့မြန်မာနိုင်ငံအပါအဝင်အခြားဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့လည်းသက်ဆိုင်ရာမိမိနိုင်ငံတွေအတွက်လိုက်လျောညီတွေဖြစ်အောင်ဘလို့အကောင့်ထဲပေါ်နိုင်တာတွေကိုမူဝါဒပိုင်းဆိုင်ရာစဉ်းစားဖို့ပိုထောက်ကူပြုစေနိုင်တယ်အဓိကနားလည်ဖို့ကဒီလုပ်ငန်းကငွေကြေးတစ်ခုတည်းအပေါ်မှာမူတည်တာမဟုတ်ပဲနိုင်ငံရဲ့ယဉ်ကျေးမှုနဲ့နိုင်ငံရေးအနေအထားတွေပေါ်လဲမူတည်တယ်လို့ပြောခဲ့တာနဲ့ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပါရစေခင်ဗျာ